2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ပတ်တယ်ဆိုတာမဟုတ်ပါဘူးလို့ရုရှားဆိုကတင်းနာနေတဲ့ကောင်ကငင်းဆန်လိုက်ပါတယ်။ဆွဆွဲပြောဆိုမှုတွေဟာအခြေမြစ်မရှိဘူးလို့ဆိုရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကတင်းတော့တွေကိုပြောခဲ့တာပါ။သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆက်ပတ်ခဲ့သလားဆိုတာစုံစမ်းနေတဲ့အမေရိကန်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကရုရှား73ဦးနဲ့ရုရှားပိုင်ဆိုင်မှု3ဦးကိုရွေးကောက်ပွဲကိုနှောက်ယှက်ဖြစ်စေအောင်နဲ့ဒေါ်နယ်ထရမ့်အကျိုးဖြစ်အောင်တရားမဝင်သတင်းချက်လက်တွေဖြန့်ဝေမှုနဲ့တရားစွဲဆိုခဲ့ပြီးတော့ရပိုင်းကြမှာအခုလိုမျိုးရုရှားဘက်ကတုတ်ပြန်ခဲ့တာပါ။ဆမ်မနာ38မျက်နှာပါတဲ့ဆွဆွဲချက်တွေထဲမှာရုရှားပူးပေါင်းကြံစီသူတွေဟာထရမ့်မဲဆွဲစီယုံရေးအဖွဲ့ထဲမှာပါဝင်နေသူတွေနဲ့ပူးပေါင်းမှုအထောက်ခဲ့တယ်လို့ဆွဆွဲထားပေမဲ့ထရမ့်စီယုံရေးအဖွဲ့ဝင်တဦးတယောက်ကိုမှရုရှားနဲ့ပူးပေါင်းကြံစီမှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတာမပါပါဘူး။ရွေးကောက်ပွဲမှာထရမ့်နိုင်ရအောင်ရုရှားတို့ကကြည်ကြဲပြတ်ပြတ်ဝင်ရောက်ဆက်ပတ်ခဲ့တယ်ဆိုပြီးတော့အမေရိကန်ထောက်လိုင်းရေးအတိုင်းအဝန်းကရောအထူးစုံစမ်းစစ်ဆေးမှုမူလာကပါကောက်ချက်ချခဲ့ပြီးမယ်လေသမ္မတထရမ့်ကတော့သူ့နိုင်ရအောင်ရုရှားနဲ့ပေါင်းပြီးတော့လုပ်ခဲ့တာမရှိဘူးလို့အရင်ကတည်းကအလေးနဲ့ပြောကြားခဲ့တာပါ2016ခုအမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆက်ပတ်မှုနဲ့ရုရှားလူမျိုးတွေရဲ့ပိုင်ဆိုင်မှုတွေကိုပထမဆုံးအကြိမ်ထူးဆန်းတဲ့အဖွဲ့ကဆွေးကြတင်ခဲ့တာလည်းဖြစ်ပါတယ်